လက်ရောင်းတောင်တပိတ်စခန်းဖြုတ်ခွင်းခံရမှုမှာဒဏ်ရာအပြင်းထန်ဆုံးရသွားခဲ့တဲ့ဆရာတော်ဦးတိတ်ခညာနာကိုထိုင်းနိုင်ငံမှာတွားရောက်ဆေးကုနိုင်ဖို့အတွက်မိသားစုဝင်တွေကပြင်ဆင်နေကြပါတယ်။လာမယ့်23ရက်နေ့မှာဘန်ကောက်ကိုတွားဖို့စီစဉ်ထားတယ်လို့တားဖြစ်သူက VOA ကိုပြောပြပါတယ်။အခုလိုဆရာတော်တွားရောက်ကုသမှုအဆင်ပြေခဲ့ရင်မန္တလေးဆေးရုံမှာကုသနေဆဲဖြစ်တဲ့တန်ဃာတော်တချို့ကိုလည်းနိုင်ငံသားမှဆေးကုနိုင်ဖို့ကြိုးစားသွားမယ်လို့လက်ပတောင်းတန်ဃာကျမ်းမာရေးစောင့်ရှောက်မှုကော်မတီကပြောလိုက်ပါတယ်။အပြည့်အစုံကိုစုံစမ်းထားတဲ့မတ်စုမြတ်မုံကဆက်ပြီးတော့ပြောပြပေးပါရှင်
။ကောင်းပါပြီ။တန်ဃာတော်ယာနဲ့ချီမီးလောင်တံရရေရသွားခဲ့တဲ့မုံရွာခရိုင်ထဲကလက်ပတောင်းတောင်တပိတ်စခန်းဖြိုခွင်းမှုအတွင်မှအဆိုးဆုံးမီးလောင်တံရရေရရှိထားတဲ့ဆရာတော်ဦးတိတ်ခညာနာကိုထိုင်းနိုင်ငံဘန်ကောက်ဆေးရုံမှာတွားရောက်ဆေးကုသပေးမယ်အကြောင်းသားဖြစ်သူဒေါက်တာနေသူရင်က VOA ကိုအခုလိုပြောပါတယ်
။ကျွန်တော်ဖုံဖုံကြီးကအခုဒီ29ရက်နေ့ကဖြစ်တာဆိုတော့လေဒီနေ့ဆယ်အခု23ရက်မြောက်ရှိနေပြီလေနော်23ရက်မြောက်ရှိနေပြီပြီးတဲ့အခါကျဒီအရေးပြားတွေကတချို့ကကျတော့အရေးပြားစားထိုးမှုတွေပါညာတွေလိုအပ်မှာဆိုတဲ့အခါကျလေအဲ့ဒါဒီကြောင့်ပါခင်ဗျာ။နောက်ဟိုစီဂျူလည်းနည်းနည်းရှိတော့လေဟိုတက်နိုင်တော့ဟိုပေါ့ဒီဟာလည်းကောင်းကြပါတယ်ဒါပေမဲ့ပူကောင်းတဲ့နေရာကိုသွားကျင်လို့ပါခင်ဗျာအဲ့ဒါလေ
ဆရာတော်ဦးတိတ်ခညာနာဟာမျက်နာကလွဲလို့ခန္ဓာကိုယ်ရဲ့တကိုယ်လုံးနှီးပါမိလောင်တန်ရာကြောင့်မန္တလေးဆေးရုံကိုပထမဦးဆုံးရောက်လာခဲ့သူဖြစ်ပါတယ်အခုလိုထိုင်းနိုင်ငံမှာဆေးသွာကုသနိုင်မှုအတွက်မိသားစုအပြင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်အပါအဝင်စေတနာရှင်တွေကဝိုင်းပြီးတော့စီစဉ်ပေးကြတာဖြစ်ပါတယ
်အမေဒေါအောင်ဆန်းစုကြည်ကဆင်ပေးပါတယ်ဗျအစိုးရတော့ကျွန်တော်မသိဘူးကြအမေရတော့ဒေါ်လာ3500ထောက်ပံ့ပါတယ်ခင်ဗျာကျွန်တော်တို့ဒီမန္တလေးကလက်ပောင်းတော်ဒီမီးလောင်မီးပေးတဲ့ကုညီကော်မတီကနေရ350ကုညီပေးပါတယ်ခင်ဗျာကျွန်တော်တို့အရင်ကတော့ဘန်ကောက်ဆေးဦးညီဒီကိုပဲသွားကုဖို့တော့ပြင်တာပေါ့နော်ဒါပေမဲ့အဲ့မှာမနေကဆရာဦးတင်မျိုးဆိုတာကိုတောင်းဆက်သူကျဆရာဝန်ကြီးပါခင်ဗျာသူကယူရီယာတာမတ်ကြီးမေးကြည့်ပြီးတော့ဘယ်ဆေးဦးအဆင်ပြေလဲဆိုတော့ဒီဆေးဦးမဲ့အဆင်ပြေဆိုဒီဆေးဦးမဲ့ကျွန်တော်ပြန်ဆင်ဖို့လေဘန်ကောက်ဆေးဦးညီပဲပြန်ဆင်တာပါခင်ဗျာ
ဒီဇင်ဘာလ23ရက်နေ့မှာဘန်ကောက်မြို့ကိုတွားဖို့စီစဉ်ထားတယ်လို့ဆရာတော်ဦးတိတ်ခညာနာရဲ့သားဒေါက်တာနေသူရင်က VOA မြန်မာပိုင်းကိုပြောပါရယ်အခုလိုတွားရောက်ကုသမှုအဆင်ပြေတယ်ဆိုရင်နောက်ထပ်တန်ခါ5ပါနိုင်ငံသားမှတွားပြီးတော့ဆေးကုဖို့အစီအစဉ်ရှိတယ်လို့လက်ပတော်တန်ခါတွေအတွက်ဖွဲ့ထားတဲ့ကျန်းမာရေးစောင့်ရှောက်မှုကော်မတီကဆရာတော်ဦးဝီရသူကမိန့်ပါရယ
်ပထမဦးဆုံးတစ်ပါးတွားလို့အဆင်ပြေရင်တော့ကျန်းသာအကုန်တွားလို့ရမှာပဲဆရာတော်ဦးဦးတိတ်ခပြီးရင်အစိုးဆုံး5ပါရှိတယ်ဗျာသူကမျက်နှာနဲ့မေးရောမှာလေဒီဟိုမျက်နှာရည်ဝါးတကူလုံးလောင်သွားတဲ့ကိုယ်တွေပေါ့ပြီးတော့အောက်ပိုင်းတစ်ပိုင်းလုံးလောင်သွားတဲ့ကိုယ်တွေအဲ့ကိုယ်တွေ၅ပါးလောက်ရှိသေးတယ
်သူတို့အခြေအနေရောတက်တာလာလားဖေ
တက်တာပါတယ်ဒီဆေးကောင်းဝါးကောင်းတွေတော့သုံးတယ်ဗျလူနာရှင်တွေနဲ့ပြည်သူလူထုရဲ့စိုးရိမ်မှုကြောင့်နိုင်ငံခြားကိုပို့ရတာဆေးကသူတို့တောင်းပြီးတော့သူတို့အမခံနေကြည့်တယ်တော်တော်တော့အမခံမှုတော့ရဲတယ
်လောလောဆယ်မန္တလေးမြို့ဆေးရုံကြီးမှာတန်ခါ25ပါကန္တော်နဒီဆေးရုံမှာ25ပါစစ်စစ်ပေါင်းတန်ခါအပေါင်း50ဆေးကုသမှုခံနေဆဲဖြစ်ပါတယ်အခုလိုတန်ခါတွေတရားအနာတရားဖြစ်အောင်လို့တပိတ်စခန်းတွေကိုအင်အားသုံးဖြိုခွင်းခဲ့တာနဲ့ပတ်သက်လို့တရားရတန်ခါတွေကိုတိုက်ရိုက်တောင်းပန်ခြင်းမရှိဘူးဆိုရင်ဗုဒ္ဓဟူးနေ့ဒီဇင်ဘာလ12ရက်နေ့မှာတန်ခါတွေတပိတ်မှောက်ကြဖို့အတွက်မြန်မာနိုင်ငံလုံးဆိုင်ရာလှုပ်ရှားမှုတန်ခါဦးဆောင်ကော်မတီကစော်ဩမှုတွေထွက်ပေါ်နေတယ်လို့မန္တလေးမြို့မှာရှိတဲ့တန်ခါတွေကမိန့်ပါတယ်ရှင်